ရုရှားနိုင်ငံကြုံနေရတဲ့ကျူးကျော်သိမ်းပိုက်ခံရမှုမျိုးအင်ဒိုပစ္စိဖိတ်ဒေသမှာအဖြစ်မခံသင့်ကြောင်းကွက်ကလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအိန္ဒိယဩစတြေးလျနဲ့ဂျပန်ကောင်းဆောင်တွေမနေ့ကသဘောတူလိုက်ကြောင်းဂျပန်နဲ့ဩစတြေးလျဝန်ကြီးချုပ်တွေကပြောဆိုပါရတယ်။ယူကရိန်းကိုရုရှားကကျူးကျော်လိုက်တဲ့ကိစ္စကိုပဲအနောက်နိုင်ငံတွေအာရုံစိုက်နေချိန်မှာတရုတ်နိုင်ငံကအခွင့်ကောင်းယူမှာကိုဆိုရင်ပြီးတီးခြားကိုပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းမှာတက်လန့်သတိပေးတဲ့အဆင့်ကိုတိုးမြင့်ထားပါရတယ်။ထိုင်ဝမ်နဲ့ပတ်သက်တဲ့စိုးရင်ရတဲ့အခြေအနေတွေကြောင့်ကွက်လေးနိုင်ငံခေါင်းဆောင်တွေအွန်လိုင်းကနေမနေ့ကဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ဖူကီယိုကီရှိတာတို့ပါဝင်ဆွေးနွေးကြတာပါ။တစ်ဖက်သက်အင်အားသုံးပြီးလက်ရှိအနေအထားကိုအတင်းကျပ်ပြောင်းလဲတာမျိုးအင်ဒိုပစ္စိဖိတ်ဒေသမှာခွင့်မပြုဘူးဆိုတာကျွန်တော်တို့သဘောတူခဲ့ကြပါတယ်လို့ရုရှားကျူးကျော်မှုကိုကိုးကားပြီးဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ယူကရိန်းမှာဖြစ်ပျက်နေတဲ့အခြေအနေမျိုးအင်ဒိုပစ္စိဖိတ်ဒေသမှာအဖြစ်မခံဘူးဆိုတာကိုလည်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုပစ္စိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ဖို့ချထားတဲ့တန်ဋိဌာန်အပေါ်မှာခိုင်ခိုင်မာမာယက်တည်နေတဲ့အကြောင်းနဲ့နိုင်ငံငယ်လေးတွေအနေနဲ့ပို့ပြီးတော့အင်အားကြီးတဲ့နိုင်ငံတွေကိုကြောက်စရာမလိုတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်။